သတင်းလုံးသားခွင့်မရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်ခံတွေကိုအကျဉ်းချထားပြီးတော့အာဏာသိမ်းစစ်တပ်ကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ကအတိမတ်ပြီးမှာမဟုတ်ဘူးဆိုတဲ့ရည်တည်ချက်ကိုအမေရိကန်နိုင်ငံရဲ့ဌာနအတိုင်းပင်ခံပုဂ္ဂိုလ်ကထက်လောင်းအတည်ပြုလိုက်ပါတယ်။မြန်မာစစ်တပ်ကိုရုရှားနိုင်ငံကထောက်ခံအားပေးတာတွေတိုးလှုပ်လာရဲ့အမေရိကန်အနေနဲ့မြန်မာပြည်သူတွေအပေါ်မှာကူညီနေတဲ့ကြိုးပမ်းမှုကိုနှစ်ဆတိုးအားပေးသွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနအတိုင်းပင်ခံပုဂ္ဂိုလ်ဒက်ရက်ရှိုလေးကပြောလိုက်ပါတယ်။ဒေါခင်စိုးဝင်းကအတိုင်းငယ်မငယ်ပုတ်ကိုဒက်ရက်ရှိုလေးကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနမှာတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
Good afternoon, Councillor.
Great to be with you. Thank you.
Yes, thank you very much for granting us this interview despite your busy schedule.
Mm-hmm. Mm-hmm. Yes. First of all, I think the leadership right now is it seems like American and Myanmar are not going to be able to do it. I think the leadership right now is it seems like American and Myanmar are not going to be able to do it. ရန်ကုန်ကအမေရိကန်တန်ယုံမှာတန်မကြီးအဆင့်မထားတော့ဘူးနဲ့ဒီနှစ်ဆန်းကစပြီးတော့တန်ယုံယာယီတာဝန်ကအဆင့်ကိုရှော့ချလိုက်တော့တန်တမန်ဆက်ဆံရေးအဆင့်နှိမ့်လိုက်သူတွေများဖြစ်နေသလားလို့ပ
ါ The status of our relationship with the government of Burma is quite difficult because the US strongly condemns the coup
လူငယ်နဲ့နှစ်နီးပါးကအာဏာသိမ်းခဲ့တာကိုအမေရိကန်ကပြင်းပြထန်ထန်ရှုတ်ချခဲ့တဲ့အတွက်မြန်မာအစိုးရနဲ့ကျွန်တော်တို့ဆက်ဆံရေးအနေအထားအတော်လေးအဆင်မပြေဖြစ်ခဲ့ပါတယ်ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရလက်အောက်မှာစီရင်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေနဲ့ဆက်ဆံရေးကတော့တိတ်ခိုင်ပါပါတယ်။လက်ရှိအခက်အခဲတွေကိုကြော်လွှားပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိအောင်ကူညီဆောင်ရွက်ပေးနိုင်ဖို့မြန်မာပြည်သူတွေအတွက်ပုံမူတောက်ပတဲ့အနာဂတ်ဆောင်ကျင်းပေးနိုင်အောင်အမေရိကန်ပြည်သူ့ကကတိပြုထားသလိုအင်ဒိုပစိဖိတ်ဒေသတစ်ခွင်ရှိကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်
။ And the President Biden recently signed the NDAA the
National Defense Authority ငါလက်မှတ်ရေးထိုးထားတဲ့ NDAA အမျိုးသားကာကွယ်ရေးအသုံးစီဥပဒေမှာပါတဲ့ Burma Act ဥပဒေဟာမြန်မာပြည်သူအများစုကမျှော်လင့်စောင့်စားခဲ့ကြတာဖြစ်ပါတယ်ဒီဥပဒေကိုမြန်မာပြည်သူအများစုနဲ့အတူစစ်အာဏာရှင်ဆန့်ကျင်ရေးတော်လှန်ရေးအင်အားစုတွေကလည်းကြိုဆိုနေကြပါတယ်ဒီ NUG NUCC PDF CDM စတဲ့တော်လှန်ရေးအင်အားစုတွေနဲ့တိုင်းရင်းနဲ့နိုင်ငံအဖွဲ့အစည်းတွေအတွက်ကိုဒေါ်လာ136တန်းပံ့ပိုးမဲ့အစီအစဉ်ပေါ့နော်အဲ့ဒီအစီအစဉ်ကိုထိရောက်အကျိုးရှိအောင်လို့အများဆုံးဘလို့အကောင့်ထဲပို့သားဖို့ရှိပါလေရှင
် Well first of all we're already working and we have been working over the last several years to provide non-lethal assistance to
ပထမပြောချင်တာကတော့ဒီလိုအကူအညီတွေကိုကျွန်တော်တို့ပေးနေပါတယ်မြန်မာနိုင်ငံထဲကဒီမိုကရေစီလိုလားတဲ့အတိုက်ခံတွေအတွက်လူသေးစေတဲ့လက်နက်မပါပဲအထောက်အကူတွေပေးနေတာလည်းနှစ်အတော်ကြာပါပြီ။ NUG မျိုးသားညီညွတ်ရေးအစိုးရနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတချို့နဲ့ပါကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့သူတို့ရဲ့ကြိုးစားမှုတွေအတွက်ကျွန်တော်တို့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးနေကြပါတယ်။မကြာသေးမီကမှလက်မှတ်ရေးထိုးလိုက်တဲ့မြန်မာနိုင်ငံအဥပဒေဟာသမ္မတဘိုင်ဒန်အစိုးရကမြန်မာပြည်သူတွေကိုအခိုင်အမာထောက်ခံနေတယ်ဆိုတာပြသလိုက်တာပါပဲ။ဒီဥပဒေပြဋ္ဌာန်းနိုင်ဖို့အတွက်ကွန်ဂရက်လွှတ်တော်နဲ့နှီးကပ်ဆောင်ရွက်ခဲ့ရပါတယ်။ပါတီကြီးနှစ်ရက်ဒီမိုကရက်နဲ့ရီပူဘလစ်ကန်တူတကွာပူးပေါင်းဆောင်ရွက်ကြပြီးနှစ်ဖက်စလုံးရဲ့နက်နက်နေနေထောက်ခံမှုကိုပြသနိုင်ခဲ့တဲ့လက္ခဏာတည်းရဖြစ်ပါတယ်။အမေရိကန်ပြည်သူလူထုကမြန်မာပြည်သူပြည်သားတွေအတွက်ပံ့ပိုးကူညီမှုဖြစ်ပြီးစစ်ဆိုးရလုံနေတာတွေနဲ့ရက်တီချက်နဲ့တော့ဆန့်ကျင်ဘက်ပါပဲ။
Yes, it's about $136 million, but it's compared to the US
ဒီဘာမှအဲ့ဥရီယာဒီမိုကရေစီအင်အားစုတွေအတွက်ရန်ပုံငွေဒေါ်လာ136တန်းခွဲဝေချထားတာသိရပါတယ်။ဒါပေမဲ့ယူကရိန်းကိုအခုအမေရိကန်ကပေးနေတဲ့အကူအညီတွေနဲ့စာလိုက်ရင်တော့မဖြစ်စလောက်သေးပဲပေါ့နော်။ဒါပေမဲ့တော်လန်ရေးအဖွဲ့တွေအတွက်တင်မကပဲနဲ့စစ်အာဏာရှင်တွေရဲ့နှိမ့်ကင်းမှုအောက်ကပြည်သူတွေအားလုံးအတွက်ကတော့အားတက်စရာစိတ်ဓာတ်မြင့်တင်ပေးတဲ့ပံ့ပိုးမှုတွေလို့ပြောလို့ရနိုင်ပါတယ်နော်။
Yes, absolutely. Yes. And I think it's important to note the Burma Act is not the sum total of everything we are doing for Burma.
မြန်မာနိုင်ငံဥပဒေဘာမာအက်တခုလည်းပဲမြန်မာပြည်အတွက်လုပ်ပေးနေတာမဟုတ်ဘူးဆိုတာမှတ်သားဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။2019ခုနှစ်ကမြန်မာပြည်ရင်းပဋိပက္ခတွေနဲ့ဆက်နွယ်ပြီးဘေးဒုက္ခရောက်နေကြသူတွေအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုအမေရိကန်ကထောက်ပံ့ငွေဒေါ်လာ1ဘီလီယံနီးပါးထောက်ပံ့ပေးခဲ့ပါတယ်။မြန်မာပြည်သူပြည်သားတွေနဲ့ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကိုပံ့ပိုးပေးနိုင်တဲ့နည်းလမ်းတွေအတွက်လည်းဆက်လက်ပြီးစူးစမ်းသွားမှာဖြစ်ပါတယ
် Right and regarding this the Bangladesh relationship
because Bangladesh is hosting the Bangladesh နိုင်ငံနဲ့ဆက်ဆံရေးရလေအရေးကြီးပါတယ် Bangladesh ကတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးနေရတာပါ တထိုင်ဆိုင်ဆိုင်ဆိုသလိုပါပဲမကြသေးခင်ကတော့လေအမေရိကန်အမျိုးသားလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုတောက်ရောက်တွေ့ဆုံခဲ့တာကိုသတင်းတွေမှာဖတ်လိုက်ရပါတယ်မြန်မာအိမ်ကြီးချင်းတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ထိုင်းဘက်ကမြန်မာဘက်ကနေလေကြောင်းကနေကျူးကျော်တာတွေလည်းနဲ့ကြီးကြီးကြတဲ့သတင်းတွေလည်းထွက်နေပါတယ်မြန်မာစစ်တပ်အနေနဲ့ PDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ခိုက်တဲ့နေရာမှာမြေပြင်အနေအထားမှာအနိုင်မတိုက်နိုင်တာကြောင့်မလို့လေကြောင်းကနေထိုးစစ်ဆင်နေတာလို့လည်းသုံးသပ်ကြပါတယ်လေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့လည်းတောင်းဆိုတမ်းတွေကြားရပါတယ်အမေရိကန်အနေနဲ့ဒီလေမပြန်တမ်းရဆုံးတတ်မှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့ဖြစ်နိုင်ခြေရှိပါလားရှင
့် Well that's not something we're considering now what we're trying to find is a way that we can peacefully resolve
အခုကျွန်တော်တို့အဲ့ဒါကိုစဉ်းစားနေတာမဟုတ်ပါဘူးကျွန်တော်တို့စူးစမ်းရှာဖွေနေတာကမြန်မာပြည်တွင်းကအခြေအနေကိုငြင်းငြမ်းစွာဖြေရှင်းနိုင်မယ့်နည်းလမ်းပါမြန်မာစစ်ဆိုးရွားကိုအာဆီယံတွင်းအထူးအကျန်အဖြစ်ဆက်လက်ရှိနေဖို့အဓိကအာဆီယံစည်းဝေးတွေမှာနိုင်ငံရေးကိုယ်စားလှယ်တွေကိုလက်မခံဖို့စတဲ့တချို့သောနည်းလမ်းတွေနဲ့အရေးယူနေတဲ့အာဆီယံရဲ့အကျိုးပန်းမှုတွေကိုအပြည့်အဝထောက်ခံပါတယ်။ဝါရှင်တန်မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးကိုသမ္မတဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံကျင်းပတော့ကမြန်မာနေရာမှာထိုင်ကုန်အလို့တလုံးထားပြီးအာဆီယံခေါင်းဆောင်၉ယောက်နဲ့တွေ့ဆုံခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကိုအဲ့ဒီစည်းဝေးမှာနိုင်ငံရေးအရာပါဝင်ခွင့်မပြုခဲ့လို့ပါ။စစ်ဆိုးရလက်လို့ဆုံးရှုံးလိုက်ရတဲ့အခွင့်အရေးတရားလို့ကျွန်တော်တို့ယူဆပါတယ်။မြန်မာပြည်သူတွေဟာသူတို့အခြေခံအခွင့်အရေးအတွက်တတ်တည်ရှိရှိနဲ့ကိုယ်ကျမကိုယ်ရွေးချယ်နိုင်ဖို့မမမမရပ်တည်နေကြတာနေ့စဉ်နဲ့မြင်တွေ့နေရပါတယ်။စိတ်မကောင်းစရာကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုနေတိုင်းလိုလိုကျွန်တော်တို့မြင်တွေ့နေရတော့အဲ့ဒါကိုလက်ခံနေလို့မဖြစ်ပါဘူး။